ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်တွင်ကလုံခြုံရေးတပ်ဖွဲ့စခန်းတွေကိုအကြမ်းဖက်စီးနှင်တိုက်ခိုက်ဖို့အတွက်နောက်ထပ်ကြမ်းစီမှုကိုတားဆီးလိုက်နိုင်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးပြန်ကြားရေးကော်မတီကမတ်လ23ရက်အကြမ်းဖက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဘူဒီတောင်မြို့နယ်တွင်ရောက်လာတဲ့မတင်ကားသူတွေကိုနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကမတ်လ9ရက်နေ့မှာတောရောက်ဆစ်ဆေးရကနေအကြမ်းဖက်တင်နန်းသားတဦးဖြစ်တဲ့မော်လဝီဘလီဆရာတူကိုဖမ်းမိခဲ့တာဖြစ်ပြီးအဲ့ဒီဒေသတွင်အကြမ်းဖက်တင်နန်းတွေဖွင့်လှစ်ပြီးတင်နန်းသားတွေနဲ့အကြမ်းဖက်မှုလှုပ်ဆောင်မှုကြမ်းစီမှုတွေကိုဖော်ထုတ်သိရှိခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့ပြီးအကြမ်းဖက်တင်နန်းတွေတက်ရောက်ခဲ့သူရွာခန့်ကျောင်းဆရာတူကမနစ်ကအောက်တိုဘာလကြီးကန်းမြင့်အကြမ်းဖက်မှုမှာပါဝင်ခဲ့သူတဦးဖြစ်ကြောင်းနဲ့သူဟာကုလူပါလောင်ဒုက္ခသည်စခန်းမှာနေသူတချို့ကိုဖေဗရူလာထဲမှာဘူးဒီတောင်မြို့နယ်တဲကိုပြန်ပြီးခေါ်လာသလိုမြို့နယ်တွင်ကြေးရွာတွေမှာတင်နန်းသားအသက်36ဦးကိုမတ်လ1ရက်နေ့ကတင်နန်းစပေးခဲ့တယ်လို့យေတာထားပါတယ်။အကြမ်းဖက်မှုတွေလှုပ်ဆောင်ဖို့အတွက်ဂျန်စီသူတွေတင်နန်းသားသက်စူဆောင်သူတွေငွေကြေးထောက်ပံ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပြီးပါဝင်ပတ်သက်နေသူတွေကိုဥပဒေအရအရေးယူဖို့စီစဉ်နေကြောင်းလည်းဖော်ပြထားပါတယ်။အခုချိန်ထိဖမ်းဆီးမိသူအနည်းဆုံး73ဦးရှိပြီဖြစ်ကြောင်းအမည်နဲ့တကွဖော်ပြထားတယ်လို့အဲ့ဒီဒေတာတွေအကြမ်းဖက်တင်နန်းသားတွေအတွက်ရွာ၄ရွာမှာလက်ကျင်ရနေရာ၄နေရာဖွင့်လှစ်ဖို့အတွက်ကြံစီခဲ့တာဖြစ်ပြီးပထမဆုံးဖွင့်လှစ်တဲ့တင်းမင်းကျေးရွာထဲမှာပဲဖော်ထုတ်ဖမ်းဆီးခဲ့မိတာဖြစ်ကြောင်းသတင်းထုတ်ပြန်တာပါ။ဒီချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ပင်လယ်အော်တွေကဘင်္ဂလားဒေ့ရှ်ရေပိုင်းနဲ့တရားဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသား10ဦးပါလှေကိုဘင်္ဂလားဒေ့ရှ်ရေတပ်ကဖမ်းဆီးမိကြောင်းရေတပ်ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။